မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးခြင်းဖြင့်ပြည်ပြောင်းလဲရေးကိုအရှိန်နဲ့ဆက်ပြီးလှုပ်ဆောင်သွားလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနာတာလီကာဝါကပြောလိုက်ပါတယ်။မြန်မာနိုင်ငံကိုလာတဲ့နေချင်းပြန်ခရီးမှာတောင်ဆန်စုကြည်နဲ့တွေ့ဆုံပြီးအာဆီယံအဖွဲ့ရဲ့ဖြစ်ပေါ်တိုးတက်မှုတွေကိုလည်းပြောပြခဲ့တဲ့အကြောင်းရန်ကုန်မှာလုပ်ခ ံကနေဆက်သွယ်မေးမြန်းထားတဲ့မဆုမြတ်မုံကပြောပြပေးပါအောင်ရှင်
မြန်မာနဲ့အင်ဒိုနီးရှားကြားနှစ်နိုင်ငံကိစ္စတွေကိုအပြန်အလှန်ဆွေးနွေးကြတဲ့ပူးတွဲကော်မရှင်စည်းဝေးပွဲကိုနေချင်းပြန်လာတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနာတာလီကာဝါဟာထောင်အောင်ဆန်းစုကြည်နဲ့တွေ့ပြီးစင်မာရောရန်ကုန်ကနေမပြန်ခင်စီဒိုနာဟိုတယ်မှာပါသတင်းစာရှင်းလင်းပွဲတွေလုပ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေဆက်ဖြစ်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဟာအကောင်းဘက်ကိုရောက်မယ်လို့မျှော်လင့်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကသတင်းထုတ်တွေကိုပြောသွားပါတယ်။နိုင်ငံရဲ့အကျဉ်းသားတွေကိုလွှတ်ပေးရေးနဲ့ပတ်သက်လို့လည်း
Release of political prisoners can also be maintained the momentum for and as well
နိုင်ငံရဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးခြင်းဟာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြုပြင်ပြောင်းလဲမှုအချိန်ပိုရှိတိုးစေမှာဖြစ်ပါတယ်။ကျင်းပဖို့ရှိတဲ့ကြားဖြတ်ရွေးကောက်ပွဲတွေလွတ်လပ်မြတ်တမှုရှိဖို့နဲ့ဒီမိုကရေစီနီလန်းကြကြနဲ့မြမလူအဖွဲ့အစည်းအလှအဆောင်ကလူတိုင်းပါဝင်နိုင်ဖို့အတွက်မျှော်လင့်တယ်လို့ပြောသွားတာဖြစ်ပါတယ်။အာဆီယံအလှည့်ကြဥက္ကဋ္ဌအနေနဲ့အာဆီယံရဲ့အခြေအနေတွေကိုလည်းဒေါအောင်ဆန်းစုကြည်ကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကရှင်းပြခဲ့ပါတယ်
။ I have informed Aung San Suu Kyi about the recent developments in ASEAN.
အာဆီယံအဖွဲ့ရဲ့လက်တလောဖြစ်ပေါ်တိုးတက်မှုတွေကိုဒေါအောင်ဆန်းစုကြည်ကိုရှင်းပြခဲ့ပါတယ်။အာဆီယံဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့အာထုပ်ကြိုးပမ်းမှုတွေအာဆီယံအဖွဲ့ဝင်နိုင်ငံတွေအစည်းအဝေးတိုင်ပင်ပြီးတော့မြန်မာနိုင်ငံကဒီမိုကရေစီစနစ်စီပြုပြင်ပြောင်းလဲမှုတွေမှာပို့ပြီးတော့အရှိန်ရအောင်စီစီလုံးလုံးလှုပ်ပေးနိုင်တဲ့အကြောင်းတွေအပြင်အာဆီယံဥက္ကဋ္ဌတာဝန်မြန်မာကိုပေးဖို့ဘာကြောင့်ဆုံးဖြတ်ရတယ်လဲဆိုတာတွေကိုဒေါအောင်ဆန်းစုကြည်ကိုပြောပြခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကသတင်းထုတ်တွေကိုပြောသွားပါတယ်အာဆီယံဥက္ကဋ္ဌတာဝန်ကိုမြန်မာနိုင်ငံကယူရမယ့်အတွက်ဒီမိုကရေစီစနစ်စီအသွင်ပြောင်းတဲ့နေရာမှာတွန်းအားတစ်ခုဖြစ်လိမ့်မယ်လို့ယုံကြည်ကြောင်းကိုလည်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကသတင်းစာရှင်းလင်းပွဲမှာပြောသွားပါသေးတယ်။အာဆီယံနိုင်ငံတွေကြားမြန်မာဒီမိုကရေစီရေးအတွက်အင်ဒိုနီးရှားနိုင်ငံရဲ့အကူအညီမှုတွေနဲ့ပတ်သက်လို့လည်းဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာကအာဆီယံနိုင်ငံတွေကြားမှာအင်ဒိုနီးရှားနိုင်ငံဟာမြန်မာနိုင်ငံနဲ့ဆယ်စုနှစ်နဲ့ချီတဲကရင်းနှီးလာခဲ့တဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေအပေါ်မှာလည်းအင်ဒိုနီးရှားဟာအမြဲစစ်မှန်တဲ့စိတ်စေတနာထားတဲ့နိုင်ငံဖြစ်လို့ဒီမိုကရေစီဖော်ဆောင်ရေးအတွက်ကူညီတာကိုအမြဲတမ်းကြိုဆိုပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားခဲ့တာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ရည်ရွယ်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးပူးတွဲကော်မရှင်စည်းဝေးပွဲကိုမနေ့တုန်းကတက်ခဲ့ပါတယ်။မြန်မာနဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်ဦးဆောင်တဲ့စည်းဝေးပွဲမှာနှစ်နိုင်ငံကဒီမိုကရေစီအဆောက်အအုံတွေခိုင်မာအောင်လို့မျှဝေစရာတွေကိုမျှဝေလက်တွဲလုပ်စရာတွေကိုလှုပ်သွားကြဖို့အတွက်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကအခုလိုကမ်းလှမ်းခဲ့ပါတယ
်။ I had offered and expressed Indonesia's readiness to cooperate to link up.
အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်နဲ့မြန်မာရွေးကောက်ပွဲကော်မရှင်ကြားတခါနှစ်နိုင်ငံလူ့အခွင့်အရေးကော်မရှင်တွေကြားမှပူးပေါင်းဆောင်ရွက်ကြဖို့သိပ္ပံဆိုင်ရာသုတေသနလုပ်ငန်းတွေမှာလည်းအတူလက်တွဲပြီးတော့ကူညီနိုင်တာတွေကိုကူညီဖို့အတွက်အင်ဒိုနီးရှားကကမ်းလှမ်းခဲ့ပါတယ်လို့ပြောသွားခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံလိုပဲစစ်အစိုးရစနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ပြောင်းခဲ့တဲ့အင်ဒိုနီးရှားကမြန်မာနဲ့အတူလက်တွဲသွားဖို့အဆင်သင့်ဆိုတာကိုလည်းနှစ်နိုင်ငံပူးတွဲကော်မရှင်အစည်းအဝေးမှာအသိပေးခဲ့တယ်လို့ဆိုပါတယ်
။ Indonesia is ready.to strong partnership with Myanmar in the strengthening of its
လွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာအင်ဒိုနီးရှားနိုင်ငံဖြတ်တန်းခဲ့ရတဲ့အခြေအနေမျိုးအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီမိုကရေစီဖော်ဆောင်ရေးအားထုတ်မှုတွေကိုအားရှိခိုင်မာစေဖို့အတွက်မြန်မာနဲ့ခိုင်မာတဲ့မိတ်ဖက်ဆက်ဆံရေးထားရှိသွားဖို့အင်ဒိုနီးရှားဘက်ကအသင့်ဖြစ်နေပါပြီလို့ပြောသွားတာဖြစ်ပါတယ်။တူလာတက်တဲ့နှစ်နိုင်ငံကိစ္စတွေဆွေးနွေးတဲ့စည်းဝေးပွဲမှာနှစ်နိုင်ငံကြားကုံသွယ်မှုတိုးမြင့်ဖို့ကိစ္စတခါဘန်လုံငန်းဆိုင်ရာမှာအင်ဒိုနီးရှားကအကူအညီပေးဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်ဆိုတာကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနာတာလီကာဝါကသတင်းထုတ်တွေကိုအသိပေးခဲ့ပါတယ်။ရန်ကုန်မှာအစည်းအဝေးတက်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟာဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းမှာပဲမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပါတယ်ရှင်။